92ကြိမ်မြောက်ကုလသမဂ္ဂအထူးတွင်ညီလာခံမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပထမဆုံးကြိမ်ဖြစ်မနေ့ကမိကွန်းပြောကြားခဲ့ပြီးမြောက်ကိုရီးယားနဲ့ IS စစ်သွေးကြအဖွဲ့တွေကိုအပြင်းထန်ဝေဖန်ခဲ့ပါတယ်။ဒီသမ္မတထရမ့်ရဲ့ကုလသမဂ္ဂမိကွန်းနဲ့မှလည်းအမေရိကန်သာဦးစားပေးဆိုပြီးတော့ပြောကြားခဲ့ပါတယ်။ဒီအကြောင်းကိုကြောင်းလင်းစူးစီးတင်ပြထားပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကို Rocket Man ဒုံးမြန်သမားလို့သမ္မတဒေါ်နယ်ထရမ့်ကခေါ်ဆိုလိုက်ပြီးတော့ဒီဒုံးမြန်သမားကတော့ကိုသေချောင်းကြံစီတဲ့အစီအစဉ်နဲ့လုပ်နေပြီလို့ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းထဲမှာသမ္မတထရမ့်ကပြောခဲ့ပါတယ
် The United States has great strength and patience but if it is forced to defend itself or its allies
အမေရိကန်ပြည်ထောင်စုဟာတီမာတဲ့အင်အားနဲ့စိခံမှုတွေရှိတဲ့နိုင်ငံမှာဒါပေမဲ့မဖြစ်မနေကိုကာကွယ်ဖို့ဒါမှမဟုတ်မဟာမိတ်တို့ကိုကာကွယ်ဖို့ဆိုတဲ့အခြေအနေဆက်လာခဲ့မယ်ဆိုရင်တော့ကျွန်တော်တို့မှာရွေးစရာလမ်းစီမံမဟုတ်တော့ပါဘူးမြောက်ကိုရီးယားကိုလုံးဝဖျက်ဆီးပြရပါလိမ့်မယ်
Rocket Man is on a suicide mission for himself
ဒုံမြန်သမားဟာသူ့ကိုယ်သူသေချောင်းကြံစီတဲ့အစီအစဉ်လေးလုပ်နေပြီးသူ့ရဲ့အဆွေအဝါကိုလည်းတပါးတည်းကြဆွအောင်လုပ်နေရပ
ါကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတာမတ်ကတော့သမ္မတထရမ့်မိန့်ခွန်းပြောဖို့ခမ်းမတဲ့ကိုရောက်မလာခင်ကတည်းကညီလာခံခမ်းမတဲ့ကနေထွက်သွားခဲ့တာသမ္မတထရမ့်ရဲ့42မိနစ်ကြာမိန့်ခွန်းဆုံးသွားခဲ့တဲ့အထိပါပဲAmerica First American သားပထမဦးစားပေးဆိုတဲ့သူ့ရဲ့ကြွေးကြော်ချက်ကိုလည်းကုလသမဂ္ဂမိန့်ခွန်းထဲမှာသမ္မတထရမ့်ကထပ်ပြီးတော့ထည့်သွင်းပြောခဲ့ပါသေးတယ
် As President of the United States I will always put America first
American ပြည်ထောင်စုရဲ့သမ္မတဦးအနေနဲ့ American သားလျင်ကျွန်တော်ရဲ့အမြဲတမ်းဦးစားပေးဖြစ်ရပါလိမ့်မယ်ခင်ဗျားတို့လိုပါပဲခင်ဗျားတို့လည်းနိုင်ငံကောင်းဆောင်တွေအနေနဲ့ခင်ဗျားတို့နိုင်ငံသားအမြဲတမ်းပထမဦးစားပေးထားကြမှာပါဒါမှမဟုတ်ထားသင့်ပါတယ်
အကြံဖက်ဝါဒတိုက်ဖြတ်ရေးမွတ်စလင်နိုင်ငံတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်မှုကိုလည်းသမ္မတထရမ့်ကသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ
်။ I was greatly honored to address the leaders of more than 50 Arab and Muslim nations.
အရပ်နဲ့မွတ်စလင်နိုင်ငံ50ကျော်ကခေါင်းဆောင်တွေကိုလေးစားစွာကျွန်တော်ပြောကြားလိုတာကတော့အစ္စလာမ်အစွန်းရောက်အကြံဖက်သမားတွေကိုရင်ဆိုင်ဖို့တာဝန်ရှိတဲ့နိုင်ငံတွေအားလုံးအတူတကွပူပေါင်းလှုပ်ဆောင်ကြမယ်လို့ကျွန်တော်တွေသဘောတူထားကြပါတယ်။ Islamist အကြမ်းဖက်ဝါဒကိုကျွန်တော်တားမြစ်ရပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ဒီဝါဒဟာကျွန်တော်နိုင်ငံတွေကိုသာမကတကဘာလုံးကိုပါဖျက်ဆီးနိုင်တာကြောင့်ကျွန်တော်တို့ခွင့်မပြုနိုင်ပါဘူး
။မနေ့ကကုလသမဂ္ဂထွေထွေညီလာခံမှာပြောခဲ့တဲ့သမ္မတထရမ့်ရဲ့မိန့်ခွန်းထဲမှာအရင်သမ္မတဘာရက်အိုဘားမားလက်ထက်အီရန်နိုင်ငံနဲ့2015ခုနှစ်တုန်းကလှုပ်ဆောင်ခဲ့တဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုဝေဖန်ပြစ်တင်ခဲ့ပြီးတော့ဗင်နီဇွဲလားနိုင်ငံကအကြမ်းဖက်မှုတွေနဲ့ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုလည်းပြစ်တင်ရှုံ့ချခဲ့ပါတယ်။သမ္မတထရမ့်ရဲ့မိန့်ခွန်းနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်အမတ်တရဲ့တုံ့ပြန်မှုတွေကတော့ Republican နဲ့ Democrat Party အကြားမတူညီကြပါဘူး။ Republican အမတ်တွေကတော့သမ္မတထရမ့်ရဲ့မိန့်ခွန်းကိုချီးမွမ်းညပြီးတော့ Democrat အမတ်တွေကတော့တိတ်ပြီးတော့သဘောမကျကြပါဘူး
။ကိုကိုကြောင်းလင်းဖြစ်ပါတယ်ခင်ဗျာ။